တရုတ်အချင်းစခန်းဆက်ရှိခုမှာမှောက်ခိုးပစ္စည်းတွေပါနဲ့တင်မောရီနဲ့တူထိန်းသိမ်းခံထားရတဲ့မြန်မာတင်မောသား63ယောက်ရဲ့အမှုတွေကိုအမြန်စီရင်ဆောင်ရွက်ပေးနိုင်ဖို့အတွက်တရုတ်နိုင်ငံကြားရေးဝန်ကြီးဌာနနဲ့ဆက်သွယ်ဆောင်ရွက်ပေးနေတဲ့အကြောင်းပေကျင်းမှရှိတဲ့မြန်မာတန်ရုံးကပြောပါတယ်။တခြားအချင်းစခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအကျဉ်းသားတွေရာနဲ့ချီပြီးတော့ရှိနေပြီဖြစ်ပေမဲ့မြန်မာတင်မောသားတွေကိုထိန်းသိမ်းထားတဲ့စခန်းတွေမှာတော့ကူးစက်ခံရတာမရှိသေးတဲ့အကြောင်းဆက်သွယ်နေမြန်ထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပါပါရှင
်။တရုတ်အာဏာပိုင်တွေကပေကျင်းမြန်မာတန်ရုံးကိုပြေးပို့လာရင်မှောင်ခိုတမောပေါ်ကဖမ်းဆီးရမယ့်မြန်မာတမောသားအရေးအတွက်ဟာ63ယောက်ရှိလာပြီဖြစ်ပါတယ်။သူတို့ကိုတရုတ်အာဏာပိုင်တွေကအကျဉ်းစခန်း18ခုမှာထိန်းသိမ်းထားတာပါ။တရုတ်ပြည်အကျဉ်းစခန်းတချို့မှာအကျဉ်းသားရာနဲ့ချီပြီးကိုဗစ် -19 ရောဂါပိုးကူးစက်ခံရပေမယ့်မြန်မာသမောသားတွေကိုထိန်းသိမ်းထားတဲ့အကျဉ်းစခန်းတွေကတော့ကူးစက်ခံရတာမရှိသေးဘူးလို့ပေကျင်းမြို့မြန်မာတန်ရုံးကဒီကနေ့ဖေဖော်ဝါရီ25ရက်မှာကြေညာချက်ထုတ်ပြန်ပါတယ်။မြန်မာသမောသားတွေကအမှု22ခုရင်ဆိုင်နေရပြီးဒါကိုအများဆုံးစီစဉ်ပေးနိုင်ရေးအတွက်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကိုအကူအညီတောင်းဖို့ပြင်ဆင်နေကြောင်းပေကျင်းမြန်မာတန်ရုံးကတမူးကြီးကဗီဒီယိုကိုပြောပါတယ်
။ရောဂါတွေဖြစ်နေတဲ့မြန်မာဒီအမှုတွေဆင်းဆုံးဖြတ်ပြီးတော့ short ball ပို့ဖို့ကိစ္စတွေပေါ့နော်။ဒါတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကလည်းကျွန်တော်အမှုတစ်ခုရင်းလိုက်ကိုကျွန်တော်စာရီးပေးပို့နေတာကိုဆောင်ရွက်နေပါတယ်ခင်ဗျာ။ဟိုစိတ်ပူလို့ပေါ့နော်သူကမိသားစုဝင်တွေဆက်သွယ်တာရှိပါတယ်ဆက်ပြီးတော့အကြောင်းပြန်ကြတော့စာလေးတွေပို့ပြရတယ်ဒါတော့အဆင်ပြေနေတဲ့ကျွန်တော်ဖုန်းဆက်ပြီးတော့ကျွန်တော်တော့အဲ့လိုလေးလုပ်နေပါတယ
်တရုတ်နိုင်ငံဟူပေရှန်တုံကျက်ရှန်စိုက်ပြည်နယ်တွေကအချင်းစက္ကန့်5ခုမှာကိုရိုနာဗိုင်းရပ်စ် COVID-19 ကိုစက္ကန့်ရသူအယောက်900ကျော်ရှိပေမဲ့မြန်မာသမောသားတွေကိုထိန်းသိမ်းထားတဲ့အချင်းစက္ကန့်တွေကိုတော့ကူးစက်မှုမရှိသေးဘူးလို့လည်းပြောပါတယ်ဒါအပြင်မြန်မာသမောသားတွေမှုရင်ဆိုင်ဖို့ရှိနေရဖို့အပါအဝင်အမှုရောပေါ်အောင်တရုတ်အစိုးရနဲ့ညှိနှိုင်းတာတွေလုပ်သွားဖို့လည်းတရုတ်နိုင်ငံဆိုင်ရာမြန်မာတန်ရုံကစီစဉ်နေကြောင်းပြောပါတယ်။မြန်မာနိုင်ငံပြည်လကူသမောသားအလို့သမားများအဖွဲ့ချုပ်ကလည်းမြန်မာသမောသားတွေပြန်လွတ်မြောက်ရေးအတွက်မနက်ဖြန်ဖေဖော်ဝါရီ26ရက်မနက်ပိုင်းမှာမိသားစုဝင်တွေနဲ့ဆက်ပြီးတိုင်ပင်ဆွေးနွေးတော့ဖို့ရှိရလို့လည်းအဖွဲ့ချုပ်ဒူအိုကထာဦးတင်ဝင်းနိုင်ကပြောပါတယ်။ဟိုလက
်မှတ်ကျွန်တော်အသေးစိတ်ပေါ်ပြန်တော့ဒီကဲလို့အဲဒီမှာအော်နော်မှာရောက်နေတဲ့လူတွေကိုဘယ်လိုအခြေအနေဘယ်လိုဖြစ်လဲပါလို့ခဏခဏဒီဘာလဲစိတ်ဓာတ်ကြီးပါလေအဲ့ဒါလေးကျွန်တော်ကကိုလို့ဒီဒီဆွေးနွေးမယ်ဒီနေ့ပန်းကြား
ပေကျင်းမှာရှိတဲ့မြန်မာတန်ရုံးကနေမြန်မာသမောသားတွေဖမ်းဆီးခံရတဲ့အခြေအနေကိုဖေဖော်ဝါရီ18ရက်နေ့20ရက်မှာလည်းထုတ်ပြန်ခဲ့တာဖြစ်ပြီးအခုဖေဖော်ဝါရီ25ရက်မှာတတိယအကြိမ်လောက်ထုတ်ပြန်တာဖြစ်ပါတယ်။အစောပိုင်းထုတ်ပြန်ချက်တွေမှာဖမ်းဆီးခံရတဲ့မြန်မာသမောသားကအယောက်30ရှိကြောင်းဖော်ပြရာကနေအခု63ယောက်ရှိကြောင်းဖော်ပြလာတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကလည်းအခုလိုမြန်မာသမောသားတွေကိုတရုတ်မှောင်ခိုသမောတွေပေါ်ဆီလုခဲ့တဲ့ပြည်တွင်းသမောသားဝန်ဆောင်မှုလုပ်ငန်းကုမ္ပဏီ14ခုကိုလည်းလုပ်ငန်းလိုက်စင်ပိတ်သိမ်းပြီးအရေးယူခဲ့ရမျိုးရှိခဲ့ပါတယ်။